အင်္ဂလိပ်ဘာသာစကားကန္တာမှာမြန်မာနိုင်ငံရောကမှာတုံးလုံးနေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမအဦးဆုံးတင်ပြပေးမှာကတော့
wake up call
ဖြစ်ပါတယ်စာလုံးပေါင်းက wake wake you be up wake up ကအိယာကလေနှိုးတာ call call ကဒီနေရာမှာတယ်လီဖုန်းခေါ်တာဖြစ်ပြီးစစစနဲ့တိုက်ရိုက်ပေးကြတော့သူတယောက်အိနေတာကိုနှိုးဖို့တယ်လီဖုန်းခေါ်တာဖြစ်ပါတယ်ဒီတုန်းကတော့ဟိုတယ်တွေမှာတဲကြတဲ့ဧည့်သည်တွေနေနဲ့မနေ့စောစောထဆိုးစီပြီးဟိုတယ်ကောင်တာရှိတာဝန်ကျဝန်ထမ်းကိုဒီအချိန်မှာကိုယ့်အခန်းကိုတယ်လီဖုန်းဆက်နှိုးဖို့နေတာရက်ခံနေဒလိကနေဆင်းသက်လာတာဖြစ်ပါလေ idiom ဆိုပေတော့ right ဒီပဲကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားတယ်လို့အစဉ်ပြေးနေတယ်ဆိုတာမဟုတ်ဘူးဆိုတာကိုဖြစ်ရတစ်ခုခုကနှိုးစော်ပေးရရောက်တာအတိတရားဝင်စီတာသတိပေးရရောက်တာကိုဆလိုတာဖြစ်ပါလေဒီတော့ခုဇွန်လကစင်ကာပူမှာတွေ့ဆုံမှုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့စီစဉ်ထားပြီးနဲ့တောင်ကိုရီးယားနဲ့အမေရိကန်ကြားစီးရီးလိချင်းမှုတွေကြောင့်မကြေမနက်ဖြစ်တဲ့မြောက်ကိုရီးယားကဖျက်ချင်ဖြစ်နိုင်တယ်လို့ဟန်လို့ချင်းချောက်တဲ့အတွက်ကြောင့်ဒါဟာထင်ထားတဲ့လက်တွေ့အခြေအနေနဲ့ပတ်သက်လို့အတိအကျရစီတယ်ဆိုပြီးဝါရှင်တန်စင်စာကြီးရဲ့အက်ဒီတာအားပေါ်မှာ North Korea's bluff should be White House wake-up call. So, this is a good thing. This is a good thing. This is a good thing. George Kupi is a good thing.
The recent shootings in schools have been a wake-up call for tougher gun control in the U.S.
The shootings in schools have been a wake-up call for tougher gun control in the U.S. The shootings in schools have been aဒီပြရရောက်တယ်လို့ဒီပြရပါလေ။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The recent shootings in schools have been a wake-up call for tougher gun control in the US.
ခုစလေကျင်းပြပြီးမှာကတော့
Act up
ဖြစ်ပါတယ်။စာရင်းပေါင်းက ACT Act ကပြုမူတာ UP up ကအပေါ်ဖြစ်ပြီးစစုဆိုရဲ့တိုက်ရိုက်ဒီပြကတော့အပေါ်ပြုမူဖြစ်ပါတယ်။ idiom ဆိုပေတော့ right ဒီပြကတော့ဒုက္ခပေးတာ၊ကြေကနာရှာတာကိုဆလိုတာဖြစ်ပါလေ။ဒီတော့နျူကလ িয়ার ဆန္ဒမှုတွေပြုလုပ်နေပြီးဒုံးလင်းနဲ့ပြင်းနေဆိုပြီးတော့မကြာခဏချင်းချောင်နေတဲ့မြောက်ကိုရီးယားကိုနျူကလ িয়ার နဲ့ဆွန်ရေးတွေဝိုင်းဖိအားပေးဖို့တမရထမြေဘူဟာကြောင့်တောင်းပိန်မိနေတဲ့မြောက်ကိုရီးယားဟာတမရထမြေတွေးဆမှုအစီအစဉ်ကိုဖျက်သိမ်းမယ်လို့ချင်းချောင်လာခဲ့တဲ့အတွက်ကြောင့်လေ The Washington Post ရင်းစာကြီးမှာပဲ North Korea is acting upBecause Trump has it cornered လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီလိုနဲ့ပတ်သက်လို့ George Kupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John was acting up in class today, so the teacher punished him.
ဒီနေ့တန်းနဲ့မှာ John ကဒုက္ခပေးနေတဲ့အတွက်ကြောင့်ဆရာလေးသူ့ကိုတံပေးလိုက်တယ်လို့ဒီလိုရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
John was acting up in class today, so the teacher punished him.
ခုနောက်ဆုံးပြင်ပြပေးမှာကတော့
about face.
ဖြစ်ပါလေ။စာလုံးပေါင်းက A B O U T about ကတခုခုနဲ့ပတ်သက်လို့ F A C E face ကမျက်နှာဖြစ်ပြီးစစစနဲ့တည်းဒီပဲကတော့တခုခုမျက်နှာနဲ့ပတ်သက်နေတာဖြစ်ပါလေ။ about face ဟာဝါဟာယနှလုံးတွဲထားတဲ့ compound word ဖြစ်တဲ့အတိုင်းကြာမှာ hyphen ဆိုတဲ့တုံးတူခန္ဓာကိုလည်းအတိအပြည့်ပြုပါလေ။ idiom ဆိုပေတော့ right ဒီပဲကတော့ပြောင်းပြန်လုပ်တာလုံးဝဆန့်ကျင်တဲ့ဖြစ်သွားတာကိုဆလိုတာဖြစ်ပါလေ။ဒီနည်းရှိသွားရကနေရုပ်ရည်နောက်ကိုပြန်လှည့်သွားတာမျိုးဖြစ်ပါလေ။ဒီတော့ကိုမြောက်ကိုရီးယားကအမေရိကန်သမ္မတထရမ့်နဲ့စင်ကာပူမှာဇွန်လအစတွေ့ဖို့တောင်းပီကောင်းရင်နဲ့သဘောတူခဲ့ပြီးတဲ့နောက်အခုခါတွေ့ဖို့အစီအစဉ်ကိုဖြစ်မယ်လို့မြောက်ကိုရီးယားကချင်းချောက်ခဲ့တဲ့အတွက်ကြောင့်မြောက်ကိုရီးယားကခုဒီမျိုးနောက်မျိုးဆိုပြီးလုပ်တတ်တဲ့အတွက်ကြောင့်သမ္မတထရမ့်ကိုနားချဖို့တောင်ကိုရီးယားအစိုးရရဲ့မျှော်လင့်ကြီးစွာနဲ့ကြိုးပမ်းမှုဟာဒုက္ခရောက်နေပြီဆိုပြီးရိုက်တဲ့သတင်းမှာ North Korea's about face complicates South Korea's pitch to Trump ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George Kupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ We were all shocked when Mary did an about faceOn her decision.
Mary ga tuye somphyat chit ko long wa jong pyan lou lite de twa chaung chinaw ru a lo an a tin tou lou twa ja de lo thei bi ya ba de. U ma wo naw ta khaw le la chi cha ya aw ma.
We were all shocked when Mary did an about face on her decision.
ဒီနေ့ပါတင်ပြခဲ့တဲ့ idiom အတုံးတွေကတော့
wake up call, act up, about face.
ကြိုဖြစ်ကြပါလေ။နောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အတုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။